အလုံးသမားဆယ်ဦးနဲ့အထက်ရှိတဲ့မြန်မာတိုင်းနိုင်ငံလုံးကမိသည့်လုပ်ငန်းခွင်မှာမဆိုအလုံးသမားတအူးကိုအနည်းဆုံးလောက်ခလာစာငွေကျပ်၄၀၀၀ရှစ်အားတတ်မှတ်ပေးဖို့အနည်းဆုံးအခကျင်းဝေး တမတ်ရေးဆိုင်ရာအမျိုးသားကော်မတီကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။တရက်လောက်က9,600အနည်းဆုံးရရှိဖို့အလုံးသမားတွေကြိုးပမ်းခဲ့ကြပေမဲ့လို့အလုံးရှင်တွေဘက်ကသဘောမတူတာမို့အစိုးရအလုံးရှင်အလုံးသမားကိုယ်စားလှယ်တွေနဲ့ပညာရှင်တွေပါဝင်တဲ့ကော်မတီအစည်းအဝေးကနေညှိနှိုင်းပြီးတော့သဘောတူညီခဲ့ကြတာပါ။ဒီအကြောင်းပြေစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစီတူကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်မှာဒီနေ့ကျင်းပတဲ့အနည်းဆုံးအခကျင်းဝေးတမတ်ပေးခဲ့တယ်လို့ကော်မတီအစည်းအဝေးတက်ရောက်ခဲ့တဲ့လုံတမားကိုယ်စားလှယ်ကိုနော်အောင်ကအခုလိုအတည်ပြုပါတယ်။အစည်းအဝေးဆုံးဖြတ်ကတော့နှစ်ချက်ပါ။နော်ဆယ်ဦးနဲ့အထက်လုပ်ငန်းတွေအကုန်လုံးအကျုံးဝင်တော့ဗျာ။နော်နောက်ဒုတိယချက်ကလေးတနေ့လောက်ခလာစာ၄,800ရာဒီနှစ်ခုဆုံးဖြတ်တာပါခင်ဗျာ။
အစည်းအဝေးကိုအစိုးရဘက်ကအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်တော်စုဝင်ကြီးဦးသိန်းစွေတက်ရောက်ခဲ့ပြီးတော့လှုပ်ရှင်တဲ့အလုံသမားကိုယ်စားလှယ်တွေအကြားညှိနှိုင်းဆွေးနွေးပေးခဲ့တာပါ။အလုံသမားတွေဘက်ကငွေကျပ်9,600ကနေ6,600ကြားတောင်းဆိုခဲ့ကြပြီးတော့လှုပ်ရှင်တွေဘက်ကတော့၄,400ရာကြားပေးနိုင်ဖို့အကြိမ်ကြိမ်တွေးဆုံဆွေးနွေးခဲ့ကြတဲ့ရလဒ်အဖြစ်တ
နာပေမဲ့လက်ရှိနိုင်ငံရဲ့စီးပွားရေးအခြေအနေတွေကြောင့်ညှိနှိုင်းမှုကိုလက်ခံခဲ့ရတယ်လို့လူသမားကိုယ်စားလှယ်ကိုနောင်ကဆက်ပြောပါတယ
်9600မရတဲ့ပုံမှာတော့ကျွန်တော်တို့ကတော့ကျွန်တော်တို့ပုဂ္ဂလိကအမြင်အနေနဲ့တော့ကျွန်တော်တို့ညှိနှိုင်းမှုမရှိဘူးအလို့ရှင်အလို့သမားအစိုးရသုံးမွေးဆိုင်ရှိတယ်ကျွန်တော်တို့ဟိုဝင်းဝင်းပေါ့ဗျာဝင်းဝင်းလို့ပြောတာအခုအမှန်ကတော့ဝင်းဝင်းဝင်းပေါ့ဗျာနော်ဝင်းသုံးလုံးပေါ့အဲ့လိုဖြစ်အောင်ကကျွန်တော်တို့ပထမဦးဆုံးအလုပ်ရှင်တွေလည်းဝင်းဝင်းတိုးဖို့လိုတယ်အလုပ်သမားတွေလည်းဝင်းဝင်းတိုးဖို့လိုတယ်အစိုးရအနေနဲ့လည်းဝင်းဝင်းတိုးဖို့လိုတယ်ဆိုရင်ဆိုရဲမူဝါဒတွေပြောင်းလဲဖို့လိုအပ်ပါတယ်ပေါ့ဗျာ
ပညာရှင်အနေနဲ့တက်ရောက်ခဲ့တဲ့စီးပွားရေးပညာရှင်ခမောင်ညူဘောကပေတာကတော့ဒီရလဟာအများစုအတွက်မျှတာတဲ့သဘောတူညီချက်ဖြစ်တယ်လို့သုံးသပ်ပါတယ
်တင်းတင်းမျှတာတယ်လို့ဆရာတော်ယူဆတယ်နော်ဟိုနှစ်ဖက်စလုံးကတော့အတိုက်တာတစ်ခုတည်းအလျှောက်ပေးကြတာပဲအလုပ်ရှင်ကလည်းနော်အတိုက်တာတစ်ခုတည်းအလျှောက်ပေးရင်အလုပ်သမားတွေကလည်းတိုက်တာတစ်ခုတည်းအလျှောက်ပေးပြီးတော့မှသလိုဖြစ်လာတာနော်ဆရာတော့တင်းတင်းမြတ်တာအများစုတွေပေါ့နော်အများစုတွေတင်းတင်းမြတ်တာလုံတာဖြစ်မယ်အများစုလက်ခံနိုင်တဲ့လက်ခံတဲ့လုံတာတစ်ခုဖြစ်တယ်လို့မြင်ပါတယ်
3600တက်မှတ်ချက်နောက်ပိုင်းအလုပ်သမားတွေလောက်ခတိုးရခဲ့ပြီမဲ့အခြားရပိုင်ခွင့်တွေဆုံးရှုံးခဲ့တဲ့ဆိုတဲ့ဝေဖန်ချက်တွေကြောင့်အလုပ်ရှင်အလုပ်သမားတွေကြားမကြေလည်မှုတွေရှိခဲ့တာပါအခုလို4800တက်မှတ်လိုက်ပြီမဲ့အလုပ်သမားတွေအပေါ်မှာမျှတတဲ့ဆက်ဆံရေးနဲ့လောက်ခလာစာအပြည့်ဝရည်ဆိုရင်မိကြောင်းအလုပ်သမားရေးဆောင်နေတဲ့အနာဂတ်လင်းတန်းစုံမတ်အဖွဲ့ကမတ်သက်သက်အောင်ကပြောပါတယ
်ဒီနေ့ဒီအချိန်4800နှုန်းတက်မှတ်တယ်ဆိုလို့ရှိရင်လည်းပဲပေးကပေးတော့မရလို့အချိန်ကြီးမျိုးကိုအလုပ်သမားတွေရေဆိုင်ရမယ်ရေဆိုင်ရမယ်အချိန်ကြီးမျိုးဒါလည်းဖြစ်လာနိုင်ရဲ့ဘာကြောင့်လဲဆိုလို့ရှိရင်ဒီနေ့ဒီဒုတိယဟာသမီးတနက်စားလို့ရှိရင်တော့မှတနေ့အနည်းဆုံးသမီးတနက်ပိုင်းအခါအောင်ရှိရယ်ပေါ့နော်ဆိုတော့သာသဖြင့်ဒီလိုမျိုးဖြစ်နေတဲ့အချိန်ကာလမှာဒီ4800ဆိုတဲ့နှုံးထားကအလုပ်သမားတယောက်တည်းအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တယ်နောက်တစ်ခုကကြတော့ဘာဖြစ်လာလဲဆိုလို့ရှိရင်ကျမတို့ဒီပြန်ပြီးတော့ပေါ့နော်ခု2015မှာဖြစ်ခဲ့သလို3600တက်မှတ်ပြီးပြန်ပြီးတော့ဘယ်ဒီနေ့တော့အနေနဲ့ချက်မလဲဆိုတဲ့ကိစ္စမျိုးကလည်းပဲဒါ challenge တစ်ခုဖြစ်နိုင်တယ်လို့ကျွန်မအနေနဲ့မြင်ပါတယ်။စိန်ခေါ်ချက်တစ်ခုဖြစ်နိုင်ပ
ါတယ်။တရက်လောက်ခငွေကျပ်4800တက်မှတ်လိုက်ပြီမဲ့အလုပ်သမားတို့တောင်းဆိုထားတဲ့ငွေကျပ်9600ထက်မနည်းရရှိရေးအနည်းဆုံးအခကျင်းဝင်တဲ့အလုပ်သမားအခွင့်အရေးပူးပေါင်းဆောင်ရွက်ရေးကော်မတီကဆက်လက်လှုပ်ဆောင်သွားမယ်လို့ကော်မတီအဖွဲ့ဝင်တဦးလည်းဖြစ်တဲ့မတ်သက်သက်အောင်ကဆက်ပြောပါတယ
်။9600ထက်မနည်းဆိုတဲ့ကိစ္စကဒီကျွန်မတို့ရန်ကုန်တိုင်းမန္တလေးတိုင်းသာသဖြင့်ကျမတို့အလုပ်သမားအထုကနေပြီးတော့တောင်းဆိုထားတာလေးပဲဒီကေ2018ခုနှစ်မှာကျမတို့တောင်းဆိုထားတာရှိတယ်ဆိုတော့ဒါအလုပ်သမားအထုအများကြီးရဲ့အတန်ဖြစ်တယ်ဆိုတဲ့အခါကျတော့အားလုံးကျမတို့ပြန်ပြီးတော့ပေါ့နော်ပြန်အစည်းအဝေးပြန်ထိုင်ပြီးတော့အတူပြုပြီးတော့ကျမတို့ဟိုလှုပ်ရှားမှုတွေရှိလာမှာပါဒီနေ့လာကျမတို့အနေနဲ့ကတော့9600ဆက်မနေလောက်ခလာတာရရှိရတဲ့ဆက်လက်ပြီးတော့ပေါ့နော်ကျမတို့တိုက်တွန်းလှုပ်ဆောင်သွားမှာရှိမှာပါ
အလုပ်ရှင်အလုပ်သမားအကြအနည်းဆုံးလောက်ခလာစာငွေကျပ်4800တက်မှတ်လိုက်ပေမဲ့လေဥပဒေအရအစိုးရအဖွဲ့ရဲ့အတည်ပြုချက်ရောက်ရအောင်မှာမို့ဒီကိစ္စကိုအခု match လမကုန်ခင်မှာအတည်ပြုနိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်ခင်ဗျာ